ဒီရနိုင်ငံမှာပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တရားလွတ်လပ်တဲ့အဖွဲ့ရဲ့အခြေအနေကိုကုလသမဂ္ဂအတွင်းမှုချုပ်ကကြာတာပြည်နေမှာခန့်ထားလိုက်ပါတယ်။ပျောက်ဆုံးနေသူတွေဘာဖြစ်သွားသလဲရေးရရမသိပဲစိတ်မချမ်းမမြင့်ကြံနေခဲ့ကြတဲ့သူတွေအတွက်ဆန္ဒထောက်ခံလှုံ့ဆော်ပေးဖို့ဂရိကွေပြုလိုက်ပါတယ်လို့အန်တိုနီယိုကူတရက်စ်ကပြောလိုက်ပါတယ်။အခြေအနေဖြင့်ကာလာကန်တန်နာကိုခန့်ထားလိုက်ပါတယ်။သူမဟာမက္ကဆီကိုနိုင်ငံရဲ့နိုင်ငံလုံးဆိုင်ရာပျောက်ဆုံးနေသူများရှာဖွေရေးကော်မရှင်အခြေအနေဖြစ်ခဲ့ပြီးဩဂုတ်လတုန်းကအနားယူခဲ့တာပါ။2023ခုနှစ်ဇွန်လမှာကုလသမဂ္ဂထွေထွေညီလာခံကဆီးရီးယားမှာပျောက်ဆုံးနေသောသူများဆိုင်ရာတရားလွတ်လပ်သောအဖွဲ့အစည်း IIMP ကိုဖွဲ့စည်းခဲ့ပါတယ်။ဒီအဖွဲ့ဟာဆီးရီးယားမှာပျောက်ဆုံးသွားသူတွေဘယ်မှာရှိနေသလဲ၊ဘလို့ဘာကြောင့်ပျောက်ဆုံးသွားခဲ့သလဲစုံစမ်းရမှာဖြစ်တယ်လို့တက်ရှင်ကြံခဲ့တဲ့ကြားသူတွေနဲ့ပျောက်ဆုံးသွားသူတွေရဲ့မိသားစုတွေကိုကူညီပံ့ပိုးရမှာဖြစ်ပါတယ်။မစ္စကန်ဒန်ဒါဟာအသက်46နှစ်အရွယ်လူခွန်ရေးရှင်းနေတဲ့ပေါမောက်ခါဖြစ်ပါတယ်။ဆီးရီးယားလူခွန်ရေးအဖွဲ့များကွန်ရက် SNHR အလို့ရစီးရီးယားပြည်တွင်းစစ်စတဲ့2011ခုနှစ်မတ်လကနေ2024ဩဂုတ်လအထိပျောက်ဆုံးနေသူအနည်းဆုံး 35,634 ယောက်ရှိပါတယ်။